အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီးနီယယ်ဂေါ်ဆက်စ်ကိုသမ္မတကရွေးချယ်မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်မှဒီသတင်းပါအတွင်းအရေးပါတဲ့မဲခွဲမှုတွေကိုဆောင်ရွက်တော်မှာဖြစ်ပါတယ်အသက်49နှစ်အရွယ်တရားသူကြီးနီယယ်ဂေါ်ဆက်စ်ကိုမထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမအရေးအတွက်ကလည်းတိုးလာနေပါတယ်ဒါပေမဲ့လည်းအထက်လွှတ်တော်လူများစုကောင်းဆောင်မစ္စမကောနဲ့ကတော့ကိုးမြောက်တရားရုံးချုပ်တရားသူကြီးအဖြစ်နီယယ်ဂေါ်ဆက်စ်ကိုတနည်းနည်းနဲ့အတီးပြုတ်ပေးနိုင်တယ်လို့အခိုင်အမာပြောဆိုထားပါတယ်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာပြီးခဲ့တဲ့တစ်နှစ်ကျော်ကကွဲလွန်ခဲ့ပြီးတဲ့နောက်ပြန်လည်ခန့်အပ်ဖို့လိုအပ်နေတာဖြစ်ပါတယ်။တရားအထက်လွှတ်တော်တရားရေးကော်မတီကတော့ဒီကနေ့တင်းလာနေမှာတရားသူကြီးဂေါ်ဆက်စ်ကိုအတီးပြုတ်မယ်လို့ခန့်မှန်းရပြီးကော်မတီကအတီးပြုတ်ပြီးရင်တော့အထက်လွှတ်တော်တစ်ခုလုံးမှမဲခွဲနိုင်ရေးလွှဲပြောင်းနိုင်မှာဖြစ်ပါတယ်။အထက်လွှတ်တော်မှာတော့ Republican အမှတ်52ဦးစလုံးတို့ကတရားသူကြီးဂေါ်ဆက်စ်ကိုထောက်ခံထားပြီး Democrat အမှတ်3ဦးကလည်းထောက်ခံထားပါတယ်။အထက်လွှတ်တော်အမှစုစုပေါင်း100မှာ Republican က52ဦးရှိပြီး Democrat လွှတ်တော်အမှ48ဦးရှိနေတာပါလွှတ်တော်ကနေအတီးပြုတ်နိုင်ရေးအတွက်မဲ60လိုတာဖြစ်တဲ့အတွက် Democrat တွေဘက်ကအတီးမပြုတ်နိုင်ရေးဆောင်ရွက်သွားမယ်လို့ပြောဆိုနေကြပါတယ်ရှင်